ကျွန်တော်ဝင်းမင်ပါလာမယ့်ရွေးကောက်ပွဲမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်နေနဲ့ရခိုင်ပြည်နယ်မှာရခိုင်ချမ်းလက်ခဲ့တဲ့မဲဆန္ဒနယ်မြေ12ခုမှာအခုဝင်ပြိုင်ဖို့ကြေညာလိုက်ပါပြီ။ပြီးခဲ့တဲ့ရွေးကောက်ပွဲမှာတနိုင်ငံလုံးအနေနဲ့တခဲနဲ့နိုင်ရခဲ့တဲ့ NLD ပါတီအနေနဲ့ရခိုင်ချမ်းလက်ခဲ့တဲ့ကြောက်တော်မြောက်ဦးမင်းပြမြေပုံရသိတောင်ပုံနာကျွန်းမြို့တွေကနယ်မြေတွေမှာအခုလိုတိုးပြိုင်ပါပါ။ဘာကြောင့်ပါလဲ။အောင်နိုင်အလားလားဘလို့ရှိပါလဲ။အခုနိုဘမ်ဘာ10ရက်ရွေးကောက်ပွဲအောင်နိုင်ရေးအဓိကဦးဆောင်လုပ်နေတဲ့ NLD ဒီမိုကရက်နှင့်ဒေါက်တာဇော်မြင့်မောင်ကိုကျွန်တော်ဝေမင်းကသီးသန့်မေးမြန်းထားပါတယ်
။ဟုတ်ကဲ့ဒေါက်တာဇော်မြင့်မောင်ခင်ဗျာကျွန်တော်တို့အခုဒီ NLD နေနဲ့ပေါ့နော်ရခိုင်ပြည်နယ်မှာဒီအရင်ချဲ့လက်ထားတဲ့ကိုယ်စားလှယ်လောင်းနေရာတွေမှာထပ်တူပြိုင်ဖို့ဆုံးဖြတ်လိုက်တယ်လို့ကြားပါတယ်ဆရာ။ဘာကြောင့်လို့ကလို့ထပ်တူပြိုင်လိုက်ရလဲဆရာ
။ဒီဟာထပ်တူတော့ကျွန်တော်တို့ကအစိုးရရဲ့ရှိတယ်ဗျ။ဟိုရခိုင်ကိုကျွန်တော်တို့ပထမတင်လိုက်တယ်ပေါ့နော်။တချို့နေရာတွေတော်တော်များများတွတ်ပါတယ်အဲ့ဒါတော့လူကရှိကြဗျကျွန်တော်တို့ကိုယ်တိုင်ကစဉ်းစားနေတာပေါ့ဗျာမဟုတ်လို့ဆိုတော့ပြင်ရင်တဲ့လူတွေထည့်လိုက်တော့မယ်ဆိုလို့ရှိရင်သူတို့လာပြီးတော့ပြင်နေဆိုလို့ရှိရင်ကျွန်တော်တို့ဘက်ကစောင့်ရှောက်အမတောင်ရှိရလေ NLD အနေနဲ့ဒါပေမဲ့ဒါလေးကိုတင်မယ်ဆိုတာတော့ကျွန်တော်တို့ကရည်ရွယ်ချက်ရှိပြီးသားပဲတော်နေတချို့နေရာတွေမှာမျိုးသားဒီမိုကရေစီရဲ့ဘဝမပြိုင်နိုင်တဲ့ခါကျတော့ရွေးကောက်ပွဲကတော့ဖြစ်တယ်ပြိုင်မဲမရှိဘူးဆိုပြီးတော့နိုင်သွားတဲ့ဟာမျိုးမျိုးဆိုကျွန်တော်ပြိုင်ဖို့ကတော့စဉ်းစားပြီးသားပါအဲ့ဒါကြောင့်မို့ကျွန်တော်တို့ကလာတဲ့ခါကျတော့တဲချီပီးသားကျွန်တော်ရွေးထားတဲ့ဒီမှန်ထားတဲ့လူတွေကိုတင်လိုက်တာပေါ့ဗျာအဲ့ဒါကြောင့်ဆက်နေရထပ်တိုးသွားတာပေါ့မျိုးစားလွတ်တော်9နေရပြည်သူလွတ်တော်2နေရနဲ့တိုင်းဒေသကြီး9နေရပေါ့ဗျာ
ဟုတ်ကဲ့ဆရာကြီးဆရာတို့အရင်စိုးရင်ကတည်းကဒီစောက်ရှောက်ပေးရဖို့အနေထားဆိုတာကဒီလက်နက်ကင်ပဋိပက္ခတွေဖြစ်နေတဲ့အနေထားကိုပြောတာလား
အဲ့ဒါလည်းတစ်ချက်တော့ပါမှာပေါ့ဗျာဒါဘာလို့ဆိုတချို့ကိုယ်စားလှယ်တွေကရခိုင်မှာနေတဲ့လူတွေမဟုတ်ဘူးလေရန်ကုန်မှာနေတဲ့လူတွေပဲဒီလိုပဲပြိုင်နေကြတာဟုတ်ပြီရန်ကုန်ကနေဆိုတော့ကျွန်တော်တို့မှလည်းရှိတဲ့ခါကျသူတို့ကိုနေဖို့ထိုင်ဖို့အစားဆောင်ရှက်ဖို့အကကျွန်တော်တို့ရခိုင်မှာရှိတဲ့ကျွန်တော်တို့ပြည်နယ်လုံးမှုဆောင်အဖွဲ့မှာတာဝန်ရှိတာပေါ့ဗျာအဲ့ဒါလည်းတစ်ချက်ပါပါ
ဟုတ်ကဲ့ဆရာအဲ့တော့သူတို့ကဒီဒေသခံမဟုတ်တဲ့သဘောပေါ့နော်ရန်ကုန်မှာနေတယ်ဆိုတော့
ဒေသခံမှုဆိုတော့တချို့နေရာတွေမှာရရာတွေဇာတိဟိုပေါ့တခြားနေရာနေသားပြိုင်ကြတာပါပဲအထူးသဖြင့်ရခိုင်မှာပါညာတော့ရှင်ကြံကုန်မနေရတဲ့သူတွေပါဟုတ
်ကဲ့အဲ့တော့အောက်ခြေကတင်တဲ့လူတွေတော့ဖြစ်တယ်ပါဆရာနော်
ဒါပေါ့ဒါပေါ့တင်တဲ့လူတွေပါပဲကျွန်တော်တို့ဆရာနေလောလောလာ willingness ပါကျွန်တော်တို့ရဲ့ဟိုအမမဟုတ်ဘူးသူတို့ကိုယ်တိုင်ကသူတို့ကသူတို့ကိုစံနာရှိလို့တင်ခြင်းနဲ့အဲ့ဒီမှာပဲဆိုလို့
ဟုတ်ကဲ့အဲ့တော့သူတို့ကိုယူတဲ့နေရာမှာတော့တီးသန့်ဆရာတို့ဒီပြိပခာနေနေဖြစ်တဲ့အတွက်ပေါ့နော်ထဲစဉ်းစားတဲ့အချက်တွေရှိသေးလ
ားမရှိပါဘူးခင်ဗျာကျွန်တော်အဲ့အရာတွေကတော့သူတို့ကိုယ်တိုင်ကဒါလည်းပြင်နေတယ်ကျွန်တော်မှလည်းလူကဒီပို့ဖို့ဆိုတော့ငိုရှိပြီးတော့သူတို့လျှောက်တဲ့အထက်မှာလည်းပါတယ်ဒီဘဟုကပေးနေရပို့ဖို့ဆိုတော့ပြောတဲ့လူတွေရှိပါတယ်ဒါပေမဲ့ကျွန်တော်ရခိုင်ကိုတီးတန့်လျှောက်တဲ့လူတွေရှိပါ
ဟုတ်ကဲ့အဲ့တော့အရင်ရွေးကောက်ပွဲတွေမှာတုန်းကတော့ပေါ့နော်1990ရော2015ရောရခိုင်ပြည်နယ်မှာဒီ NLD နေနဲ့ပေါ့နော်ဒီအများစုမဲမနိုင်ခဲ့ဘူးပေါ့ဆရာနော်ရခိုင်ပါတီတွေကပဲအဓိကနိုင်ခဲ့တဲ့ခါကျတော့ဒီတစ်ခါရောဆရာကြီး NLD အတွက်နိုင်နိုင်ချေနေတာ
ကျွန်တော်တို့ကတော့ဒီဟာကပြည်နယ်တွေမှာကကျွန်တော်တို့ရဲ့ရည်မှန်းချက်ကရင်းနဲ့နိုင်ငံသားနေရာတွေကတော့ကျွန်တော်တို့ပြန်နေအောင်လို့ကြိုးစားထားပြီးသားပေါ့ဗျာနော်အဲ့တော့နေမီအစ်စ်တွေမှာလည်းကျွန်တော်တို့စီရင်ထားတာလေးရှိတာဟုတ်ဗျာနော်ဒါကတော့ဒီမိုကရေစီကတော့ဝင်ပြိုင်တာပဲဗျာနော်ကျတော့အင်အားကြီးပါတီတရအနေနဲ့နေရာပေါင်းစုံမှာဝင်ပြိုင်နိုင်တယ်ကျွန်တော်တို့မှလူရှိရဲဆိုတော့အင်အားပြပြီးသားလို့ဖြစ်တာပေါ့ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အရင်နိုင်ခဲ့တဲ့ဒေသတွေဆိုတော့ဆရာဒီကွာတို့တန်တွဲတို့တောင်ကုတ်တို့ဆိုတာပေါ့နော်2015တော
့ကဒါပေါ့ကျွန်တော်တို့ကဒီဟာကတော့ရင်းနိုင်ပြီးသားနေရာတွေတော့ solid ပြန်နိုင်အောင်လို့ကျွန်တော်တို့လုပ်ကိုလုပ်အောင်ပါလို့နော်နောက်ထပ်တိုးနိုင်ဖို့အတွက်လည်းကျွန်တော်တို့ကခုနစီယုံရေးသူစီမံချက်တွေပါလေတော့တော့ရတာပေါ့ဗျာမရှိလို့မပြန်ရဘူးဆိုတဲ့အမျိုးမဖြစ်အောင်ကျွန်တော်ကြိုးစားထားတာပေါ့ညွှန်းလင်းချက်လည်းကျွန်တော်ထားတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီလာမယ့်ရွေးကောက်ပွဲမှာတနိုင်ငံလုံးနေချပါတော့ NLD မဲအများဆုံးနိုင်ခဲ့လို့ရှိရင်ဆရာကြီးရခိုင်ပြည်နယ်မှာအခုလက်ရှိဒီပဋိပက္ခတွေမကျေနပ်မှုတွေပေါ့နော်မျိုးစုံဖြစ်နေတဲ့အတွက်ဘယ်လိုမျိုးပို့တိုးလုပ်ပေးဖို့ပြင်ဆင်လာတာရှိလဲဆရာ
ဒါအဲ့ဒါတော့ dream တွေဖြစ်နေပါလိမ့်ခင်ဗျာဟုတ်ဘူးလားနိုင်တဲ့အခါအခုလက်ရှိလက်ခံရခိုင်ပြည်နယ်မှာဟိုဟာဒေါ်ဆန်းစုကြည်ကတိုင်မြန်မာပုဂ္ဂိုလ်ကိုယ်တိုင်ဖော်ဆောင်ပြီးတော့ကျွန်တော်တို့ရခိုင်ပြည်ဟိုအတွက်လုပ်ပေးနေတာပဲလေနော်အထူးဧရိယာအနေနဲ့ဦးစားပေးအနေနဲ့လုပ်ပေးနေတာပါဗျာ
ဟုတ်ကဲ့တကယ်လို့များဆရာဒီ NLD နေနဲ့တနိုင်ငံလုံးအများစုမနိုင်ခဲ့ရော
ကျွန်တော်တို့လောလောဆယ်ထီရတော့အဲ့ဒါဘာဖြစ်လဲဆိုတော့ဒီညွန်ပေါင်းညွန်ပေါင်းပြောနေကြတာပါကျွန်တော်တို့ကတော့အစိုးရဖွဲ့နိုင်အောင်ကြိုးစားမှာပါဗျာဒီမိုကရေစီခိုင်မာဖို့အတွက်ကျွန်တော်တို့ NLD နိုင်အောင်ကြိုးစားမှာပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျွန်တော်ဝင်မယ်ပါ